မြန်မာဆိုင်ရာကုလနှင့်အာဆီယံအထူးကိုယ်စားလှယ်တို့အာဆီယံဘုံသဘောတူချက်အခြေခံပြီးကူးပေါင်းဆောင်ရွက်မှာဖြစ်ပေမဲ့အကြမ်းဖက်တာတွေရပ်တန့်ရေးတော့မလွယ်သေးဘူးလို့ဆိုပါတယ်မြန်မာနိုင်ငံလက်ရှိအခြေတဲကနေလွတ်မြောက်နိုင်ရေးဝိုင်းကူပေးဖို့ကုလသမဂ္ဂနဲ့အာဆီယံကြားကူးပေါင်းဆောင်ရွက်ရေးမှာအာဆီယံရဲ့ဘုံသဘောတူချက်၅ချက်ကိုအခြေခံပြီးဆောင်ရွက်သွားမှာပါလို့ကမ္ဘောဒီးယားနိုင်ငံကြားရေးပြောခွင့်ရက VOA ကိုပြောပါတယ်ဒါပေမဲ့ကမ္ဘောဒီးယားမှာလာဆွေးနွေးနေတဲ့ကုလသူကိုယ်စားလှယ်နော်လင်းဟေစာမြန်မာနိုင်ငံသွားရောက်ခွင့်ယာယီအတွက်တော့အာဆီယံ2ကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးပရက်ဆောင်ခန်းကိုတောင်းဆိုခဲ့တာမရှိဘူးလို့ပြောခွင့်ရချုံစန်နရီကအင်တာနက် Telegram ကနေ VOA ခမာဌာနကိုပြောပြပါတယ်။ဒါပေမဲ့လည်းအာဆီယံဘုံသဘောတူချက်ထက်ကလူသားချင်းစာနယ်မှုကိစ္စကိုမေးလမှစလုပ်ဖို့အာဆီယံ2ကိုယ်စားလှယ်ပူအားပန်နေရတာကမြန်မာစစ်ကောင်စီဘက်ကအကြမ်းဖက်မှုတွေရပ်ပေးဖို့စိတ်ဝင်စားတာမပြတာကြောင့်လို့ကမ္ဘောဒီးယားနိုင်ငံကဆက်ဆံရေးဌာနညွှန်ကြားမှုခင်ဖေးကဖီရီကိုအခုလိုပြောပါတယ်။နောက်ဆုံးဖြစ်ပျက်နေတာတွေသုံးသပ်လို့ရသလောက်အကြမ်းဖက်မှုတွေအဆုံးသတ်ဖို့နိုင်ငံရေးဆွေးနွေးမှုတွေလုပ်ဖို့အတွက်ကကျွန်တော်တို့အနေနဲ့အပြည့်အစုံသိမ့်ညှော်လင်းလို့မရပါဘူး။ဘာလို့လဲဆိုတော့မြန်မာစစ်တပ်အနေနဲ့ဘလို့ဆွေးနွေးမှုမျိုးကိုမစိုးစိတ်ဝင်စားတဲ့သဘောမပြခဲ့လို့ပါလို့ခင်ကပြောသွားတာပါ။ညွှန်ကြားမှုခင်ကဆက်ပြီးလူသားချင်းစာနာမှုအကူအညီပေးရမှာတော့အာဆီယံဘက်ကပံ့ပိုးပေးခြင်းနဲ့လမ်းကြောင်းပေါ်မြန်မာစစ်ကောင်စီဘက်ကညစ်ပယ်တာရှိပုံမပေါ်ဘူးလို့ရှင်းပြခဲ့ပါတယ်။